အချင်းတို့နဲ့ရေးတက်မတော်ကရင်အေးနဲ့မူပေါင်းတက်တဲ့ဟာမူမောင်းမြို့နယ်ကခမာယာ430တက်စခန်းကိုဇူလိုင်လ24ရက်နေ့ကစတင်တိုက်ခိုက်ခဲ့တာပါဒီလ19ရက်နေ့တနင်္လာနေ့ကခမာယာ430တက်စခန်းကိုသိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလို VOA ကိုအတည်ပြုပါတယ
်မနေ့ကညနေပိုင်း3နာရီမိနစ်40ဝန်းကျင်လောက်မှာဖြစ်သွားတယ်ခင်ဗျာဟုတ်ကဲ့တနနေ့ပါတော့ရှိပါပြီဒီ3ခွန်ဆိုတော့ကျွန်တော်တို့တိုင်းရင်းနာမည်နဲ့ပြောတော့ပြောပါတယ်ဒါမှအဲ့ဒီ၄၃ခုထဲမှာသူတို့တက်ရင်ပေါင်းတော့12ခုလောက်ပါတယ်ခင်ဗျာတော်တော်များများရှိတယ်အဲ့ဒါကိုကျွန်တော်တို့အချင်းယူပြီးမှတိုက်လို့အခုလိုမျိုးတင်းရတာဖြစ်ပါတယ်ဒီ5တောင်မှ900မိပါလောက်ရှိတဲ့တက်ရင်တော့ဖြစ်ပါတယ်ခင်ဗျာ
ထိခိုက်အကြဆုံးတဲ့ဒိန်းစီရမိတဲ့လက်နက်ခဲယမ်းကိုတော့အသေးစိတ်မသိရသေးကြောင်းနဲ့စခန်းသိမ်းယူပြီးတဲ့နောက်စစ်ကောင်စီကလေကြောင်းကဘုံကြီးတိုက်ခိုက်တာတွေရှိကြောင်းလည်းဆက်ပြောပါတယ
်အသေးစိတ်ကတော့မသိဘူးနော်ဒါပေမဲ့ဟိုတန်ကားတွေလည်းတင်းလို့ရတယ်လို့ပြောတယ်။သုံးပြီလောက်ရတယ်လို့ပြောတယ်။ဟိုလက်နဲ့ခရမ်းပြရတော့မင်းကတော့အလဲ90ဝန်းကျင်လောက်ရတယ်လို့တော့ပြောတယ်။ဒါမှဖီစစ်ကတော့မသိဘူးပေါ့နော်။အခုလည်းနေမင်းရှင်းနေရတဲ့ဆက်တုံနေပါလား။မပြီးသေးဘူးပေါ့နော်။နေမင်းရှင်းနေရလို့ကတော့မပြီးသေးဘူး။တင်းတဲ့နောက်ပိုင်းမှာတော့မှသူပစ်သားတွေဖက်ပြဖို့လမ်းကြောင်းရှင်းတာမျိုးတို့နောက်သူတို့ဖတ်ခဲ့တဲ့ပစ္စည်းတွေပေါ့နော်အဲ့ဒါကိုဖြည့်ဆည်းတဲ့သဘောမျိုးနဲ့လည်းသူတို့ကလေတုံးခွန်စခန်းထဲမှာလည်းတော့ဘုံကျဲတယ်လို့အချက်တန်းတမားနေတော့ပြောပါတယ်ခင်ဗျာ
ခမာယာ၄၃ခွန်တက်စခန်းဟာမြကြီးနာဗမော်ကားလမ်းကိုစုမှုထားတဲ့အရေးပါတဲ့တက်စခန်းဖြစ်တယ်လို့ဗမော်မြို့လုံခြုံရေးအတွက်လည်းအရေးကြီးတဲ့စခန်းဖြစ်ကြောင်းလည်းဘုံကြီးနော်ဘူးကပြောပါတယ
်မြကြီးနာဗမော်ကားလမ်းဘက်ကနေကျင်းတော့တော်တော်အရေးကြီးတဲ့စခန်းဖြစ်ပါတယ်ဟိုဗမော်နဲ့လည်းဒိုးတော့6မိုင်လောက်ပဲဝေးတယ်ဆိုတော့အဲ့ဒီဘုံမောအလုံးစုံရဲ့အတွက်ရင်းအရေးကြီးတဲ့စခန်းတစ်ခုဖြစ်ပါတယ်။နောက်ဘုံမောမြို့နယ်အတွက်လည်းသူကတော့အရေးကြီးတဲ့အလုံးစုံရဲ့စခန်းတစ်ခုဖြစ်ပါတယ်ခင်ဗျ။ဟုတ်ကဲ့
။ဒီစခန်းဟာဘုံမောမိုးမောက်လွယ်ကျေကိုဆက်သွယ်ထားတဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပေါ်မှာတည်ရှိနေတာပါ။ဒေသရင်းသတင်းမီဒီယာချို့ကတော့စစ်ကောင်စီဘက်ကထိခိုက်သေဆုံးသူများနဲ့ချီရှိပြီးတော့တုံ့ပန်းဖမ်းဆီးရမိတာတွေရှိတယ်လို့လက်နက်ခဲယမ်းတွေလည်းအများပြားသိမ်းဆီးရမိကြောင်းဖော်ပြထားပါတယ်။ဒီလ15ရက်နေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကလုံခြုံရေးအတွက်အရေးပါတဲ့စစ်ကောင်စီရဲ့လမောင်နဲ့တောမော်တပ်စခန်းတွေကို KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနေ့မတ်လ28ရက်နေ့ကစတင်ပြီးဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့ရာကနောက်ပိုင်းမှာမြကြီးနားဗမော်ကားလမ်းတစ်ကျော်ကတပ်စခန်းတွေကိုတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။လောလောဆယ်မှာတော့ဆွန်ဘရာဘုံမြကြီးနားဝိုင်းမော်စဒုံမိုးမောက်မန်စီဖားကန့်စတဲ့မြို့နယ်တွေကတပ်စခန်းပေါင်း200လောက်ကိုသိမ်းယူထားပြီးတော့ဗမော်မျိုးကိုပါစီရီအရချင်းချောက်လာနေတယ်လို့စီရီအကဲခတ်တွေကတုံ့သက်ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအပါအဝင်မိုးမိတ်ကစခန်းကျသွားတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။